အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့တထမအကြိမ်အစည်းအဝေးဟာဒီကနေ့ပြီးဆုံးသွားခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးသဘောတူစာချုပ် NCE လက်မှတ်ရေးထိုးရေးအတွက်ကြန့်ရှိနေတဲ့အချက်တချို့ကိုနိုဝင်ဘာလထဲမှာထပ်မံဆွေးနွေးဖို့သဘောတူခဲ့ကြပါတယ်။ဒီအချက်တွေကိုနှစ်ဖက်ဆွေးနွေးညှိနှိုင်းနိုင်ရင်တော့လာမယ့်ဒီဇင်ဘာလမှာကျင်းပမယ်။27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးမတိုင်ခင် NCE ကိုလက်မှတ်ရေးထိုးပွဲရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ငင်ကြဲကွန်ဖြစ်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ရဲ့တတ်တမအကြိမ်စည်းဝေးကိုနှစ်ရကြာကျင်းပပြီးတဲ့နောက် DPN ဘက်ကတင်ပြထားတဲ့အဆိုပြုချက်အားလုံးကိုအကြေအလျဆွေးနွေးခဲ့ကြကြောင်းဆွေးနွေးပွဲပြီးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပါတဲ့ NCA မှာလက်မှတ်ရေးထိုးဖို့ကြံရှိနေတဲ့ဆွေးနွေးညှိနှိုင်းမှုအစီအစဉ်တွေကိုနိုဝင်ဘာလ၈ရက်နေ့မှာဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းပါရှိပါတဲ့လာမယ့်ဆွေးနွေးပွဲမှာဆက်လက်ညှိနှိုင်းသွားမယ့်အချက်တွေနဲ့ပတ်သက်ပြီး DPN အဖွဲ့ရဲ့ဒုတိယခေါင်းဆောင်နိုင်အောင်မငေးကအခုလိုပြောပါတယ
်အဆိုပြုချက်ငါကဆွေးနွေးမှုအစီအစဉ်နဲ့ပေါ့ဒါမှပြတ်သေးဘူးဒါကိုလည်းကျွန်တော်တို့ဆက်ဆွေးနွေးမယ်တော့ကျန်တဲ့အချက်လက်တွေကနည်းနည်းရှိသေးတယ်ကဥပမာဆိုရင်စဒီကျွန်တော်တို့အဆိုပြုချက်ဟိုနှစ်ထဲမှာပေါ့နော်ဒါကိုနည်းနည်းအတိတ်ပဲဖော်ပြချက်တို့အဲ့ဒါနည်းနည်းရှိသေးတယ်ဆိုတော့ဒါကိုကျွန်တော်နိုဝင်ဘာလ၈ရက်နေ့ထမှပြန်ပြီးအပြစ်သတ်ဆွေးနွေးဖို့စဉ်းစားထားပါတယ်
အဆိုပြုချက်၅ဟာနိုင်ငံရေးတွဲဆုံဆွေးနွေးမှုမူပေါင်းအပါအဝင်နှစ်ဖက်လိုက်နာရမယ့်အပြစ်ခတ်ရစေးရေးဆိုင်ရာစီမင်းစည်းကမ်းတွေတပ်ပိုင်းဆိုင်ရာကျင့်ဝတ် COC စောင့်ကြည့်ရေးလုပ်ငန်းလမ်းညွန် TOR တက်နေရာချထားရေးစတာတွေကိုကြိုတင်သဘောတူဖို့ဆိုတာဖြစ်ပါတယ်။ငင်ကြဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေကလာမယ့်ဆွေးနွေးပွဲမှာထပ်မံညှိနှိုင်းမယ့်အချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။သူကဘာတွေပါလဲဆိုတော့တပ်ပိုင်းဆိုင်ရာပါတယ်ပေါ်ကျွန်တော် demolition ဖွင့်ရမယ့်ကိစ္စရေပေါ်မှာဘယ်လိုနားလဲလဲအဲ့ဒါ ਈ ပါတယ်။နောက်တက်တည်ပြန်လည်နေရာချထားဖို့ကိစ္စတွေကိုဘယ်လိုအစီအစဉ်နဲ့လုပ်ကြမလဲ။ဒါအစီအစဉ်ကိုပဲကျွန်တော်ကကြိုမိမှာ။ပြည်ရနဲ့နည်းနည်းပိုင်းခြားသတ်မှတ်တာ။အဓိကတော့တပ်ပိုင်းဆိုင်ရာကိစ္စရေနဲ့ပတ်သက်လို့ဒီ DPN ဘက်မှာ DNF စီဘက်မှာပေါ့တပ်ပိုင်းဆိုင်ရာပုဂ္ဂိုလ်တချို့ပါလာမယ်။အဲ့ရှိနေစီလို့ကြတယ်။ဒီဘက်မှာလည်းကျွန်တော်တို့ဒီဘက်ကအထူးသဖြင့် GMC ဘက်မှာလုပ်နေတဲ့အစိုးရ EU ပေါ့နော်။အဲ့ဘက်ကအဖွဲ့နဲ့ပြန်ပြီးတော့ဆွေးနွေးမှာ။ဆွေးနွေးပုံမှာမူတည်ပြီးတော့အဲ့ဒါပြီးသွားရင်တော့ကျွန်တော်နီးပြီပေါ့နော်ကျွန်တော်တို့အပိုက်သုံးမှရေးထားတာအဲ့ NC ထိုးဖို့အတွက်ဒါကြံနေတယ်
ငင်ကြဲကော်မရှင်ရဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့အကြားအဆိုပြုချက်၈ချက်ကိုဆွေးနွေးနေတာဟာ15လကြာမြင့်ခဲ့ပြီဖြစ်ပါတယ်ဒီလိုဆွေးနွေးမှုတွေကြံ့ကြာနေတာနဲ့ပတ်သက်ပြီးဦးစောထေးကအခုလိုပြောပါတယ
်အဓိကပေါ့နော်ဟိုထိလျှော့လှယ်ကိစ္စတပ်ပိုင်းဆိုင်ရာကိစ္စတွေဖြစ်တယ်အခုလက်ရှိထိုးပြီးသားအဖွဲ့နဲ့တော့ကျွန်တော်တို့ဖြည်းဖြည်းချင်းသွားနေရတဲ့အနေအထားလေးတွေရှိတယ်သူကြီးဆိုင်ရမယ့်ကိစ္စတွေပေါ့တပ်ပိုင်းဆိုင်ရာကိစ္စဆိုတာကကျွန်တော်တို့ကအချိန်နေအကြောင်းမသိရင်တနက်ပြန်ပေါက်သွားနိုင်တယ်ဒါကြောင့်မလို့လဲကျွန်တော်အချိန်ယူပြီးတော့လုပ်နေရတယ်ပါတယ်အခုလက်ရှိထိုးထားတဲ့အနေအထားပေါ်မှာ UNSC အနေနဲ့တချို့စိုးရင်ပူပန်မှုလေးတွေရှိတဲ့ခါမှာအချိန်လေဆွေးနွေးနေတာဖြစ်တယ်ကျန်တဲ့အကြောင်းချက်မရှိပါဘူး
တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့နိုဝင်ဘာလ၈ရက်နေ့မှာဆွေးနွေးညှိနှိုင်းလို့ပြီးပြတ်မယ်ဆိုရင်အဆိုပြုချက်အမှတ်900 NCA ကိုလက်မှတ်ရေးထိုးဖို့ရှိကြောင်းပြောပါတယ်ဒီကနေ့ပြီးဆုံးခဲ့တဲ့တတ်မအကျင့်ဆွေးနွေးပွဲအပေါ်မှာတော့နားလည်မှုပုံမရခဲ့သလိုအားရကျင့်တဲ့ကြောင်းလဲနှစ်ဖက်ပြောရေးဆိုခွင့်ရှိသူတွေကပြောသလိုလာမယ့်နိုဝင်ဘာလဆွေးနွေးပွဲမှာတော့ပြည့်ပြတ်တဲ့သဘောတူညီချက်ရမယ့်အလားအလာတွေရှိနေကြောင်းလဲသုံးသပ်ကြပါတယ်